မင်္ဂလာပါရှင်။ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။နှင်းစီပါတီဥက္ကဋ္ဌပြည်ထနာနောက်ွယ်မှာဘာတွေရှိနေနိုင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင
်။မြန်မာနိုင်ငံမှာကိုဗစ်ကပ်ဘေးကိုအကြီးအကျယ်ရင်ဆိုင်နေရခြင်းယူကော့ဘွဲကလည်းနီလာခြင်းပြည်သူတွေစိတ်ဝင်စားမှုရှိနေတဲ့သတင်းတစ်ခုကတော့နှင်းစီပါတီလို့ခေါ်တဲ့ညီညွတ်သောဒီမိုကရက်တစ်ပါတီ UDP ဥက္ကဋ္ဌဦးကျော်မြင့်ခေါ်စခုံစုံဆောင်ခေါ်မစ္စတာဟူဝါခေါ်မိုက်ကယ်ကျော်မြင့်ကိုထောင်ပြေးအမှုနဲ့ဖမ်းဆီးလိုက်တဲ့ကိစ္စပါပဲ။သိမကြခင်အချိန်တုန်းကအထိဦးကျော်မြင့်ကိုလူတွေစိတ်ဝင်စားမှုသိရှိလာတာမဟုတ်ပါဘူး။ဒါပေမဲ့2020ယူကော့ဘွဲအတွက်အမတ်လောင်းတင်သွင်းတဲ့စီးရင်တွေထွက်ပေါ်လာပြီးမှတော့ UDP ပါတီဟာဒီခိုင်ပြိုးပါတီကိုကြော်တက်ပြီး NLD ပါတီနီးနီးအမတ်လောင်းတင်သွင်းခဲ့တာကနေစနိုင်ငံရေးသမားတွေနဲ့သတင်းမီဒီယာသမားတွေစိတ်ဝင်စားလာကြတာဖြစ်ပါတယ်။ NLD လိုပြီးခိုင်ပြိုးလိုသူရဥရှိမန်ဦးဆောင်တဲ့ပြည်တော်စုကောင်းကျိုးဆောင်ပါတီလိုလူတွေသိတ်သတိမထားမိကြတဲ့သိတ်လည်းမသိကြတဲ့ပါတီတစ်ခုဟာဘာကြောင့်မြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့မဲဆန္ဒနယ်မြေ1143နေရာမှာဝင်ပြိုင်နိုင်ရတာလဲဆိုပြီးဖြစ်ပါတယ်။ဒီအတွက် UDP ပါတီအကြောင်းပါတီဥက္ကဋ္ဌဦးကျော်မြင့်အကြောင်းဟိုကဒီကသတင်းတစတစစီထွက်ပေါ်လာပြီးမြန်မာနိုင်ငံသတင်းဌာနရဲ့ဖော်ထုတ်ချက်တွေကနေတဆင့်ကျုံရကော်မတီထူထောင်သူဖြစ်တယ်ဆိုတာရာဇဝတ်သားထောင်ပြေးတယောက်ဆိုတာသိလာကြရပြီးအခုနောက်ဆုံးအဲ့ဒီထောင်ပြေးအမှုနဲ့ပဲဖမ်းဆီးခံရငကိုအမှုအတွက်လက်ကျန်ထောင်ဒဏ်တွေကိုဆက်ပြီးကြားခံရအမှုသစ်အတွက်တရားရင်ဆိုင်ရဆိုတဲ့အခြေအနေရောက်လာတာပါ UDP ပါတီဥက္ကဋ္ဌဦးကျော်မြင့်ဆိုတာဘယ်လိုလူမျိုးလဲသူဘာတွေလုပ်ခဲ့လဲသူမှာကျော်တော့နောက်ခံတစုံတစ်ခုရှိနေသလားဆိုတဲ့ပြဿနာစိတ်ဝင်စားဖို့အလွန်ကောင်းပါတယ်။ဂုရုပတ်အဲ့ဒီပြဿနာအကြောင်းလေ့လာတင်ပြသွားပါမယ်
။ပြီးခဲ့တဲ့ရက်ပိုင်း Facebook စာမျက်နှာကနေထုတ်လွှင့်ခဲ့တဲ့ UDP ရဲ့အစီအစဉ်တစ်ခုမှာတော့ဥကြောင်မြင့်ကသူဟာမြန်မာနိုင်ငံသားတိုင်းရင်းသားတယောက်ဖြစ်တဲ့အကြောင်းရဲဘော်၃ကြိမ်နဲ့တခင်ကျော်စောတို့ခေါင်းဆောင်မှုလက်အောက်မှာလိုက်ပါပြီးအာဏာရှင်စနစ်ဆန့်ကျင်သူတိုင်းပြည်ကောင်းချို့အတွက်ဆောင်ရွက်ခဲ့တဲ့နိုင်ငံရေးသမားငြိမ်းချမ်းရေးခေါင်းဆောင်ပါတီစုံရွေးကောက်ပွဲစနစ်ဖော်ဆောင်ခဲ့တဲ့ခေါင်းဆောင်တယောက်ဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ဥကြုံမြင့်ရဲ့ပြောဆိုချက်နဲ့ပတ်သက်လို့အရှိမျောက်စစ်ဒေသမှာတာဝန်ယူခဲ့ဘူးတဲ့ဗမာပြည်ကွန်မြူနစ်ပါတီဘကပခေတာဟောင်းတွေကတော့သူဟာဘကပတပ်ဖွဲ့ဝင်တယောက်ဖြစ်ခဲ့ဘူးပေမဲ့တာမန်အောက်ခြေအစင်းလောက်ပဲလို့ဆိုကြပါတယ်။1968ခုနှစ်ရှမ်းပြည်နယ်အရှိမျောက်ပိုင်းမှာတရုတ် volunteer တပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်နေရာယူခဲ့ပြီးတဲ့နောက်ဘကပတွေဝင်ရောက်လာတဲ့တရုတ်နိုင်ငံဘက်ကလူအတော်များများထဲမှာဥကြုံမြင့်တယောက်အပါအဝင်ဖြစ်တယ်လို့ဆိုပါတယ်။သူဘာလူမျိုးလဲဆိုတာဘယ်သူကမှတိတိကျကျအတည်ပြုမပေးနိုင်ပေမဲ့ဘကပအရှိမျောက်စစ်ဒေသမှုရဲဘော်ဇော်မိုင်းရဲ့သမီးနဲ့အိမ်တော်ပြုပြီးခေါင်းဆောင်တယောက်ရဲ့သမက်ဖြစ်ခဲ့တာကတော့မှန်တယ်လို့ဆိုပါတယ
်။အေးဘကပ101စစ်ဒေသခေါင်းဆောင်ဖြစ်ခဲ့ဘူးပြီးလက်ရှိဒီမိုကရေစီသစ်ပါတီကချင်ထူထောင်သားသူ2020အမတ်ဟောင်းတယောက်လည်းဖြစ်ခဲ့သူဦးစခုံတင်ရင်ကတော့ဦးကျော်မြင့်ဟာသူတို့လာချိတ်တိုင်းရင်သားစခုံအမျိုးနွယ်မဟုတ်တာသိကြတယ်လို့ပြောဆိုထားပါတယ်။ဒါအပြင်ဘကပပြိုလဲပြီးနောက်အစိုးရနဲ့အပြစ်ခတ်ရက်စရေးလုပ်ရမှာပါဝင်ခဲ့တဲ့ထောက်လှမ်းရေးဗိုလ်မှူးကြီးဟောင်းစန်းပွင့်နဲ့အဲ့ဒီအချိန်ကိုကန့်နဲ့ဝါနယ်မြေမှာရှိနေခဲ့တဲ့ဘကပကေရာဟောင်းတွေကလည်းဦးကျော်မြင့်ဟာပဲငင်းကြရင်လုပ်ငန်းစဉ်မှာမှပါဝင်ပတ်သက်တာမတွေ့ရဘူးလို့ဆိုကြပါတယ်။ဒီအတွက်ဥကြုံမြစ်ကိုလူလိန်တယောက်ဖြစ်သတ်မှတ်လို့ရမရမသိနိုင်သေးပေမဲ့ငွေကြေးလိမ်လည်မှုအကြီးကျယ်လုပ်ခဲ့တဲ့မှတ်တမ်းတော့ရှိနေပါတယ်
။ဥကြုံမြစ်ဟာတရုတ်နယ်စပ်ကအဖွဲ့အစည်းစီးပွားရေးသမားတွေကြောထောက်နောက်ခံနဲ့1998ခုသူဖမ်းဆီးခံရချိန်မတိုင်ခင်ကရန်ကုန်မှာမြန်မာကြုံရွမ်းကုမ္ပဏီထူထောင်ခဲ့ပါတယ်။အဲ့ဒီကုမ္ပဏီဟာကုန်ထုတ်လုပ်ရေးလုပ်ငန်း၊ကုန်သွယ်ရေးလုပ်ငန်းနဲ့စီးပွားရေးလုပ်ငန်းပေါင်းများစွာထူထောင်ထားတယ်လို့ဆိုပြီးပြည်သူတွေရဲ့ထည့်ဝင်ငွေဖိတ်ခေါ်လက်ခံတဲ့ငွေရေးကြေးကုမ္ပဏီအမျိုးအစားပါ။ပြည်သူတွေငွေရှိရင်သူတို့ကုမ္ပဏီမှာလာထည့်ထားပါ။ထည့်ထားမယ့်အချိန်ကာလဥပမာ6လတစ်နှစ်၃နှစ်အစရှိသဖြင့်အချိန်ကာလအလိုက်ပုံမှန်အတွင်းငွေ1,500ဂိုင်းနှုန်းကနေ9,000ဂိုင်းနှုန်းထိရမယ်လို့မျှလုံးပေးပြီးငွေကြေးလက်ခံတဲ့ကုမ္ပဏီဖြစ်ပါတယ်။2002ခုနှစ်မှာငွေရေးကြေးရေးဥပဒေအရဖြတ်သိမ်းခံလိုက်ရတဲ့စုငွေတွေလက်ခံပြီးအတိုးကြီးပေးတဲ့မဟာဒဏ္ဍအရာမြေတစ္ဆာပန်းကင်းပဒေါ့မြေစတဲ့ငွေစုငွေချေတမဝိုင်းမအသင်းတွေမပေါ်ခင်အစောဆုံးပေါ်ပေါက်လာတဲ့ကုမ္ပဏီဖြစ်ပါတယ်။ အဲ့ဒီအချိန်ကမြန်မာဂျုံရွမ်းကုမ္ပဏီကပေးတဲ့တိုးနှုံမြင့်တာကြောင့်ငွေကြေးသွားပြီးထဲ့ဝင်သူတွေများပြားပြီးနောက်ပိုင်းကုမ္ပဏီဖျက်သိမ်းတဲ့အခါဆုံးရှုံးကုန်ပါတယ်။ဥကြုံမြင့်ကိုယ်တိုင်လည်းအမှုနှစ်ခုနဲ့တရားစွဲခံရပြီးထောင်ဒဏ်6နှစ်ချမှတ်ခံရပါတယ်။နောက်ပိုင်း1996ခုနှစ်မှာထောင်ကထွက်ပြေးထိုင်းကနေတဆင့်အမေရိကန်ကနေဒါအဲ့ဒီကနေတဆင့်တရုတ်နယ်စပ်ပြန်ရောက်သွားသူဖြစ်ပါတယ်။2010ပြည့်မြန်မာနိုင်ငံမှာအထွေထွေရွေးကောက်ပွဲလုပ်တော့ဦးကျော်မြင့်ဟာပြပကနေ UDP ပါတီကိုထောင်ပါတယ်။အဲ့ဒီအချိန်ကပါတီယာယီကောင်းဆောင်ဥပိုမောင်ဖြစ်ပြီး1990 NLD ရွေးကောက်ခံအမတ်ဖြစ်ခဲ့သူပါ။2013ခုနှစ်မှာဦးကျော်မြင့်မြန်မာနိုင်ငံပြန်ဝင်လာတဲ့အခါပါတီကောင်းဆောင်နေရာမှာသူ့နာမည်အပြောင်းလဲလုပ်ပါတယ်။လက်ရှိပြည်သူတွေသိချင်နေကြတဲ့မေးခွန်းကတော့ထောင်ပြေးဦးကျော်မြင့်ဟာ2013ခုနှစ်မှာမြန်မာနိုင်ငံကိုဘယ်လိုနည်းနဲ့ပြန်လာနိုင်သလဲ။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်မှာပါတီကောင်းဆောင်နာမည်တင်တော့အဲ့ဒါကိုပြည်ထောင်စုဝန်ကြီးဌာနကဘလို့စစ်ဆေးပေးခဲ့တယ်လဲဆိုတာပါပဲမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးမေးခွန်းတွေဖြစ်ပေါ်စေခဲ့တဲ့ UDP ပါတီဥက္ကဋ္ဌဦးကျော်မြင့်နဲ့ပတ်သက်လို့အရင်အစိုးရလက်ထက်မှာပြန်ကြားရေးဒုဝန်ကြီးဝန်ကြီးတာဝန်ယူခဲ့တဲ့ဥယျာဉ်ထွတ်ကသူဘာမှမသိခဲ့တယ်လို့မြန်မာနောင်းကဖော်ထုတ်မှအရေးယူနိုင်တဲ့အတွက်မျက်နှာပူမိတယ်ဆိုပြီးသူ့ရဲ့ Facebook စာမျက်နှာမှာဖော်ပြခဲ့ပါတယ်
။ဦးကျော်မြင့်ရဲ့ဖြစ်စဉ်ကိုပြန်ကြည့်ရင်ငွေကြေးဆိုင်ရာဥပဒေချိုးဖောက်သူအတီးမပြုတ်နိုင်တဲ့စကားတွေပြောဆိုတတ်သူတယောက်ဖြစ်တယ်ဆိုတာရှင်းလင်းနေပေမဲ့ထောင်ပြေးတယောက်အနေနဲ့ငွေကြေးအများကြီးအသုံးပြုပြီးရွေးကောက်ပွဲမှာနေရအများဆုံးဝင်နိုင်တဲ့ပါတီဖြစ်လာအောင်ဘယ်လိုထူထောင်နိုင်ခဲ့သလဲ။အဲ့ဒီပါတီကနေတဆင့်မြန်မာနိုင်ငံရေးမှာဘယ်လိုပါဝင်ပတ်သက်ဖို့ရည်ရထားသလဲဆိုတဲ့ပြဿနာရှိနေပါတယ်။ပါတီဥက္ကဋ္ဌတယောက်ထောင်ပြေးဖြစ်နေတာကြောင့်နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဆိုင်ရာဥပဒေအရပါတီကိုဖျက်သိမ်းလိုက်သည့်အထိအရေးယူခံရကောင်းခံရနိုင်ပေမဲ့မေးစရာမေးခွန်းတွေအများကြီးခြံထားရစ်ပါဦးမယ်။ဒင်းစီပါတီဥက္ကဋ္ဌဦးကျော်မြင့်အမှုဟာမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးအရင်ခေတ်တုန်းကအတိုင်းပြဿနာအများကြီးရှိနေဆဲဆိုတာကိုမိမောင်းထိုးပြလိုက်သလိုမြန်မာနိုင်ငံသားဟုတ်မဟုတ်တိုင်းသားဖြစ်မဖြစ်မသိကြတဲ့သူ့ရဲ့အနေအထားဘယ်ကရမှန်းမသိတဲ့ငွေကြေးအမြောက်များသုံးပြီးပါတီကြီးတစ်ခုကိုစနစ်တကျတိဆောက်ထားမှုမြန်မာနိုင်ငံရေးထဲကိုထဲထဲဝေပါဝင်နိုင်မှုရေရှည်စီမံကိန်းချကြိုးစားမှုထောင်ပြေးတယောက်အနေနဲ့နိုင်ငံသားသံတမန်တယောက်နဲ့တွေ့ဆုံခွင့်ရနိုင်မှုစတဲ့အခြေအနေအကုန်လုံးကိုတွက်ချက်ကြည့်ရင်ဒီပြဿနာမှာပြည်ပနိုင်ငံတစ်ခုခုရဲ့ပါဝင်ပတ်သက်မှုရှိနိုင်သလားဆိုတာကလည်းမေးဖို့ထုတ်เสียဖြစ်နေကြောင်းပါWe'll be right back.